American ပြည်ထောင်စု California ပြည်နယ်က Marine တပ်သားတွေပါဝင်နေတဲ့မူရစီဝါနဲ့လူကုန်ကူးမှုမှောင်ခိုးလုပ်ငန်းကိုရေရက်အရာရှိတွေနဲ့ရေရက်ရာဇဝတ်မှုကင်းစုံစမ်းရေးဌာန NCIS တို့ကဖြုတ်ခွဲဖို့အတွက်စ조사နေတာတွေ့ရပါတယ်။ Jetbrain ၏အစောပိုင်းကဆန်ဒီယေဂိုမြို့နယ်မိုင်50လောက်ကွာမှာရှိတဲ့ Camp Pendleton အခြေစိုက်တရင်ကို Marine တပ်သားတရားကြောလာရောက်ဖို့အတွက်ဆင့်ခေါ်တာခံရပြီးတဲ့နောက်မှာ Marine တပ်သား16ယောက်ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ရေရက်က Marine Corps အဖွဲ့ပြောကြားချက်အရဆိုရင်တော့အခုလိုဖမ်းဆီးမှုဟာမကြသေးခင်ကလူမှောင်ခိုးမှုနှမှုကိုဖမ်းဆီးနိုင်ခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့စုံစမ်းမှုတွေလုံနေသေးဖြစ်တဲ့အတွက်နောက်ထပ်အချက်လက်တွေကိုတော့မထုတ်ပြန်နိုင်သေးဘူးလို့ရေဒက်ကရော NCS အရာရှိတွေကရောပြောပါတယ်။ဖမ်းဆီးတာဒါမှမဟုတ်မေးမြန်းဖို့အတွက်ထိမ့်သိမ့်တာကိုခံရတဲ့ Bemarine တပ်သားမှ American အနောက်တောင်ပိုင်းနယ်စပ်ဒေသအထောက်အကူပေးအဖွဲ့အတွက်တာဝန်ထမ်းဆောင်နေသူမဟုတ်ဘူးလို့လည်း Marine Corps အဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။အခုနောက်ဆုံးဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးဘာဆွဲချက်မှမတင်သေးပါဘူး။မေးမြန်းဖို့အတွက်ခေါ်ဆောင်သွားခဲ့တဲ့နောက်ထပ် Marine တပ်သား၈ဦးကတော့မူရစီဝါဆိုင်ရာအမှုနဲ့မသက်ဆိုင်ဘူးလို့လည်း Marine ကိုအဖွဲ့ကပြောပါတယ်။အီရတ်မှာဆေးလွတ်ထားတဲ့ Navy Seal အထူးတပ်ဖွဲ့ကိုစီကန်နဲ့အမိန့်ကိုမနာခံတဲ့အနေအထားတွေ့ရတယ်ဆိုတဲ့တန်တရားနဲ့ American ပြည်ထောင်စုကိုတတ်မဲ့တဲ့ဆော်ဘီပြန်ပြီးခေါ်ယူခဲ့တယ်လို့ American အထူးစစ်စင်ရေးတပ်မှုကကြေညာခဲ့ပြီးနောက်တနေ့မှာပဲအခုလိုဖမ်းဆီးမှုတွေဖြစ်ပွားခဲ့တာပါ။